23လကြာရှိလာပြီဖြစ်တဲ့ဂါဇာစစ်ပွဲအဆုံးသတ်နိုင်ရေးအပြည့်ရသဘောတူညီမှုရအောင်အစိုးရကိုဖိအားပေးတဲ့အနေနဲ့အစ္စရေးရဲ့အကြီးဆုံးအလုံသမားတက်မကကဦးဆောင်ပြီးတင်းလာနေမှာအထူးတွေတပိတ်ဆင်နွယ်ပါတယ်။အော်တိုဘာလမှာတိုက်ပွဲစတင်ခဲ့တဲ့နောက်ပိုင်းအစိုးရအဆန့်ကျင်ရဲ့အကြီးဆုံးအလုံသမားဆန္ဒပြပွဲလည်းဖြစ်ပါတယ်။ဂါဇာဒေသထဲကရာဖာမြို့ရဲ့မြောက်ဥမင်လိုင်းကောင်းထဲမှာတစ္ဆေခံနောက်ထပ်6ဦးသေဆုံးနေတာကိုတွေ့ရှိခဲ့ပြီးတဲ့နောက်ရှစ်ပိုင်းအကြာမှာဆန္ဒပြပွဲပေါ်ပေါက်လာတာပါ။အထူးတွေတပိတ်ဆင်နွယ်ဖို့အလုံသမားတက်မကကအချိန်မီသတိမပေးခဲ့တဲ့အတွက်ဆိုပြီးတော့တရားရုံးအမိန့်နဲ့ဆန္ဒပြပွဲတွေကိုနေ့ခင်းပိုင်းမှာရန်နာခဲ့ပါတယ်။ဝန်ကြီးချုပ်ဘင်ဂျမင်နာသန်ယာဟူသာဟာမတ်တို့နဲ့အပြည့်အဝသဘောတူခဲ့ရင်တစ္ဆေခံတွေတည်ဆောင်ရမှာမဟုတ်ဘူးဆိုတဲ့ဝေဖန်တဲ့နေလဲထွက်လာပါတယ်။ဒါပေမဲ့လည်းအစ္စရေးညွန်ပေါင်းအစိုးရအဖွဲ့ဝင်အများစုကအစ္စရေးရဲ့ရေရှည်နိုင်ငံတော်လုံခြုံရေးကိုမထိခိုက်နိုင်တဲ့ထိခိုက်နိုင်တဲ့အတွက်ဆိုပြီးတော့ဟာမတ်တို့နဲ့အပြည့်အဝဖို့လက်မခံကြပါဘူး။ဒီအတော့အတွင်းမှာပဲထရိန်အစိုးရကပြည်ပဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်နိုင်တဲ့အတွက်ဆိုပြီးတော့အစ္စရေးအတွက်လက်နက်တင်ပို့မှုတချို့ကိုရန်နာလိုက်ပါတယ်။တချို့လက်နက်တွေဟာအပြည့်ပဆိုင်ရာလှူဒါန်းခြင်းဆန္ဒမှုဥပဒေကိုကြီးလေးစွာချိုးဖောက်ရာရောက်နိုင်ခြင်းရှိနေတယ်လို့ထရိန်နိုင်ငံခြားရေးဝန်ကြီးဒေးဗစ်လာမီကတင်းနှင်းလာနေမှာပြောပါတယ်။